ပြည်ရင်းမှာရှိနေကြတဲ့ရှမ်းနိုင်ငံရေးပါတီတွေရှမ်းလက်နက်ကိုင်ဖွဲ့စည်းတွေနဲ့ရှမ်းလူမှုဖွဲ့စည်းတွေစုပေါင်းဖွဲ့စည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့နှစ်ပတ်လည်တွေ့ဆုံဆွေးနွေးပွဲကိုထိုင်းမြန်မာနယ်စပ်တနင်္လာမှာဒီကနေ့ကျင်းပခဲ့ပါတယ်။ဒီတွေ့ဆုံမှုကနေရှမ်းပြည်ညီညွတ်ရေးတည်ဆောက်ဖို့နဲ့နိုင်ငံရေးဆွေးနွေးဖို့မူပေါင်းရေးဆွဲရေးစတဲ့အကြောင်းအရာတွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းအဖွဲ့ရဲ့တာဝန်ရှိသူတွေကပြောပါတယ်။ဆက်သွယ်ဆောင်ရမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရှမ်းပြည်ညီညွတ်ရေးတည်ဆောက်နိုင်ရေးအတွက်အခုတွေ့ဆုံပွဲကျင်းပခဲ့တဲ့ရည်ရွယ်ချက်နဲ့အခြေအနေကိုတော့ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့ပြောရေးဆိုခွင့်ရှိသူဦးလျှောက်ပင်ခန်းကအခုလိုပြောပါတယ
်ရှမ်းပြည်မှာနေထိုင်တဲ့မြို့သားအလုံးတွေစီအောင်လူနေသေးပါမတိကအဲ့အမနိကတော့နိုင်ငံရေးဆွေးနွေးဖို့မူပေါင်းသူ့ပေါင်းရေးဆွဲဖို့အဲ့ဒီနှစ်ခုပဲရှိတယ်ရှမ်းတွေရေးဆွဲကြတော့ဖက်ဒရယ်ပြည်ထောင်စုမူအနေနဲ့သူတို့ရေးဆွဲထားမယ်ဟိုအဆွေးနွေးမှုပဲရှိတယ်ဆွေးနွေးဆိုတာဖိုက်ပေါင်းစုံဆွေးနွေးပြီးတော့ပြလို့လုပ်နိုင်တယ်ဆိုတဲ့ပြလို့ရေးနိုင်တယ်ဆိုတဲ့အကြောင်းပဲ
ဖက်ဒရယ်ပြည်ထောင်စုနိုင်ငံရေးမှုပေါင်းရေးဆွဲဖို့ကိစ္စရကိုတော့လာမယ့်6လပတ်အစည်းအဝေးမှာရေးဆွဲသွားမယ်လို့လည်းဦးလျှောက်ပင်ခန်းကပြောပါတယ်ပြီးခဲ့တဲ့ပြည်ထောင်စုနေ့တုန်းကတောင်ပိုင်းရှမ်းပြည်တပ်မတော်ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရွတ်စိတ်ကနေမြန်မာအစိုးရနဲ့ငင်းချမ်းရေးဆိုင်ရာကတိကဝတ်ပြုချက်လက်မှတ်ရေးထိုးထားတဲ့အပေါ်ဝေဖန်မှုတွေရှိနေတယ်လို့ရှမ်းပြည်ညီညွတ်ရေးကော်မတီအနေနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေချင်းချင်းသဘောတူမှတ်တာလက်မှတ်ရေးထိုးသင့်တယ်ဆိုပြီးအမြင်ရှိတယ်လို့ထွေဆွန်ဘွဲကိုတက်ရောက်ခဲ့သူကိုစလဲသူကပြောပါတယ်ရှမ်းပြည်ညီညွတ်ရေးတည်ဆောက်နိုင်ရေးကိစ္စနဲ့ပတ်သက်ပြီးကွဲပြားနေတဲ့ရှမ်းဖွဲ့စည်းအတွင်းမတူညီတဲ့အမြင်သဘောထားနိုင်ငံရေးလမ်းစဉ်ကွဲလွဲချက်တွေလည်းရှိနေပါတယ်ဒါပေမဲ့လည်းရှမ်းပြည်သူတွေရဲ့ဖြစ်စီချင်းနဲ့ဆန္ဒအတိုင်းတူညီတဲ့ပုံရည်မှန်းချက်ကိုလက်သွဲလှုပ်ဆောင်ဖို့လိုတယ်လို့ကြားဖြူပါသည်ကရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီတွက်ပတ်သွေးမှုဆိုင်းမောင်တင်ကပြောပါတယ
်အခုစီးနီးလောက်ကျွန်တော်အားပြုတယ်ရှမ်းပြည်သူတွေရဲ့လိုအပ်ချက်ကိုဖြစ်စီချင်းနဲ့ဆိုတာရှမ်းပြည်သူတွေရဲ့ဆန္ဒကိုထောက်ထည်ပြီးတဲ့မှာမတူညီတဲ့ဟာတွေကိုဒီမှာခဏထားပြီးမှတူညီတဲ့ဟာတွေကိုကျွန်တော်ဘယ်လိုလက်သွဲပြီးသွားမလဲကျွန်တော်ပြောတာနှစ်ပါတီကိစ္စတွေမကဘူးဒီလက်မှတ်တွေအဖွဲ့ကြီးကလည်းဒီတိုင်းပါပဲ
လက်ရှိမှာတော့ရှမ်းပြည်နယ်ထဲမှာဆိုရင်ဒီတွင်းနိုင်ငံရေးပါတီတွေဖြစ်တဲ့ SNLD ခေါ်ရှမ်းမျိုးရာဒီမိုကရေစီအဖွဲ့ချုပ်နဲ့ကြားဖြူပါတီလို့ခေါ်တဲ့ရှမ်းတိုင်းတန်းများဒီမိုကရက်တစ်ပါတီဆိုပြီးအဓိကကြတဲ့နိုင်ငံရေးပါတီကြီးနှစ်ခုရှိပါတယ်။ဒီနိုင်ငံရေးပါတီနှစ်ခုလည်းပေါင်းစည်းနိုင်ရေးအတွက်ရှမ်းပြည်သူတွေကတွန်းအားပေးနေခဲ့ပေမဲ့လည်းပေါင်းစည်းနိုင်ခြင်းမရှိသေးပါဘူး။အလားတူရှမ်းလက်နက်ကိုင်တပ်ဖွဲ့တွေထဲမှာတောင်ပိုင်းရှမ်းပြည်တပ်မတော်ခေါ် RCSS SSA မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ဥလွယ်မောင်ဦးစည်းတဲ့ပြည်သူ့စစ်တပ်ဖွဲ့ရဲ့ NDAAES မိုင်းလာတပ်ဖွဲ့အစရှိတဲ့လက်နက်ကင်တပ်ဖွဲ့တွေမတူကွဲပြားစွာရပ်တည်နေပါတယ်။အခုလိုမတူညီတဲ့ရှမ်းဖွဲ့စည်းတွေကနေရှမ်းပြည်ညီညွတ်ရေးတည်ဆောက်နိုင်ရေးအတွက်တွိတ်ဆုံဆွေးနွေးကြတာဟာကောင်းတဲ့လက္ခဏာတစ်ခုလို့တွိတ်ဆုံဘွဲကိုတက်ရောက်ခဲ့တဲ့ရှမ်းမျိုးသမီးဖွဲ့ကတာဝန်ရှိသူတူဖြစ်တဲ့ဂျင်းဟန်ဖာကအခုလိုပြောပါတယ်
ကျမတို့ရှမ်းပြည်တစ်ခုလုံးရဲ့ညီလေးကိုပေါ့နော်ကျမတို့လည်းပြောလိမ့်မယ်နာကမှာပို့ပြီးလောက်ဆောင်နိုင်တယ်လို့လက်ရှိမှုခြေပြုဖွဲ့ချင်းနဲ့ပြောရမယ်ဆိုရင်ကောင်းတဲ့လက္ခဏာလည်းပြောရမှာနော
်လက်ရှိရှမ်းပြည်နယ်အတွင်းမှာမြမသမတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ကချင်လွတ်လပ်ရေးဖွဲ့တန်းပလောင်တပ်ဖွဲ့ကိုကန်တပ်ဖွဲ့တို့နဲ့တိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပါတယ်ရှမ်းပြည်ညီညွတ်ရေးကော်မတီအနေနဲ့အခုလိုဖြစ်ပွားနေတဲ့တိုက်ပွဲကိုရပ်တန့်ဖို့အမြင်ရှိတယ်လို့ကော်မတီရဲ့ပြောရေးဆိုခွင့်ရှိသူဦးလျှောက်ပင်ခန်းကအခုလိုပြောပါတယ်
ကျမ်းမြေရဲ့အဖွဲ့တွေအမြင်ရကတော့ကျမ်းမြေကိုပုံမစင်ကြေနိုင်အတွက်ကတော့အဲ့ဒီစီပွားကိုရပ်တန့်ပြင်ချင်တာပေါ့
ဖေဖော်ဝါရီလ25နဲ့28ရက်နေ့အထိကျင်းပခဲ့တဲ့ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့နှစ်ပတ်လည်တွေ့ဆုံဆွေးနွေးပွဲကိုရှမ်းမျိုးရာဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်သွန်းဦးရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကဦးစောတမ်းမြင့်နဲ့ဦးအောင်မြင့်ခိုင်မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နိုင်ရကဒုတိယဗိုလ်ချုပ်ကြီးစေထင်တောင်ပိုင်းရှမ်းပြည်သမတော်ဒုတိယဗိုလ်ချုပ်ကြီးရွတ်စစ်တို့တက်ရောက်ခဲ့တယ်လို့တခြားလူမှုဖွဲ့စည်းကပုတ်ကူတယ်လည်းတက်ရောက်ခဲ့ပါတယ်ရှမ်းပြည်ညီညွတ်ရေးကော်မတီကို2013ခုနှစ်မှာစတင်ဖွဲ့စည်းထားပါတယ်ခင်ဗျာ